ကမ္ဘာကယောဂါ COVID-19 ကြောင့်ဂျပန်နိုင်ငံမှာရေးပေါ်အခြေအနေကိုဒီကနေ့ပဲထုတ်ပြန်လိုက်ပါတယ်။ယောဂါကူးစက်ပြန့်နှံ့မှုမြင့်တက်နေတဲ့တိုကျိုနဲ့အခြားဒေသ6ခုအတွက်တစ်လကြာအရေးပေါ်အခြေအနေထုတ်ပြန်လိုက်တာဖြစ်ပြီးလူတွေအိမ်ပြန်မထွက်ကြဖို့စီးပွားရေးလုပ်ငန်းတွေလည်းပိတ်ထားဖို့ဂျပန်ဝန်ကြီးချုပ်ရှင်ဇိုအာဘေကတိုက်တွန်းခဲ့တာပါ။ကိုရိုနာဗိုင်းရပ်စ်စတင်ရာတရုတ်နိုင်ငံမှာတော့ COVID-19 နဲ့သေဆုံးသူစီးရင်ကိုပြီးခဲ့တဲ့ဇန်နဝါရီလကစပြီးထုတ်ပြန်လာတာမှာဒီကနေ့မှာတော့ပထမဆုံးအနေနဲ့ယောဂါကြောင့်သေဆုံးသူတဦးမှမရှိကြောင်းကြေညာခဲ့ပါတယ်။ဗြိတိန်နိုင်ငံမှာတော့ COVID-19 ယောဂါကြောင့်ဝန်ကြီးချုပ် Boris Johnson ကိုအထူးကျက်မှကုသဆောင်ကိုတနင်္လာနေ့ကပြောင်းရွှေ့ခဲ့ရပါတယ်။ဝန်ကြီးချုပ် Johnson ယောဂါအခြေအနေဆိုးလာတာကြောင့်အရေးပေါ်ဌာနကိုပြောင်းရွှေ့ခဲ့ရပေမဲ့အသက်ရှူကူးစက်တော့တတ်မထားရဘူးလို့သူယုံကကြေညာပါတယ်။ဗြိတိန်မှာပိုကူးခံသူ9000ထက်မနည်းရှိသလိုတနင်္လာနေ့မှာတော့သေဆုံးသူ400အထိရှိခဲ့တာပါ။တောင်ကိုရီးယားမှာတော့အင်္ဂါနေ့မှာလူနာသစ်48ဦးသာတွေ့ရှိခဲ့ပြီးအခြေအနေတည်ငြိမ်သလိုအခြေအနေပြန်ဆိုးမလာအောင်လူတွေကိုအိမ်ထဲမှာဆက်ပြေးနေကြဖို့တာဝန်ရှိသူတွေကတိုက်တွန်းနေပါတယ်။ဥရောပတချို့မှာလည်းအခြေအနေတွေတိုးတက်လာတဲ့အတွက်အသွားအလာကန့်သတ်မှုတချို့ဖယ်ရှားပေးနေသလိုတချို့ဒေသတွေမှာတော့ပုံမှန်အနေအထားတွေတဖြည်းဖြည်းပြန်ရောက်လာနေပါတယ်။